နိုင်ငံတကာရဲ့စစ်ပွဲရေးပိတ်ဆို့ဒဏ်ခတ်မှုတွေဖယ်ရှားပြီးတဲ့နောက်ပိုင်းအိမ်ကြီးချင်းပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးမြင့်တင်တဲ့အနေနဲ့နှစ်နိုင်ငံကုန်သွယ်ရေးလုံခြုံရေးနဲ့စွန့်ရင်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ပါကစ္စတန်နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းအီရန်သမ္မတဟာဆန်ရော်ဟာနီကကတိပြုခဲ့ ဆွေးနွေးပြီးနောက်ပိုင်းမှာလည်းနှစ်နိုင်ငံခေါင်းဆောင်တွေဟာသတင်းစာရှင်းလင်းပွဲအချင်းချင်းလှုပ်ခတ်ပြီးစစ်ပွားရေးနဲ့လူမှုရေးကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့နားလည်မှုစာကျွမ်းလွှာတော်တော်များများကိုလည်းလက်မှတ်ရေးထိုးခဲ့ကြတဲ့အကြောင်းကြေညာခဲ့ပါတယ်အီရန်ပေါ်ဒဏ်ခတ်မှုတွေပြဌာန်းထားတာကြောင့်နှစ်နိုင်ငံစီးပွားရေးဆက်ဆံမှုတွေမှာထိခိုက်ခဲ့ရတဲ့အကြောင်းနဲ့တောက်ကြနေကဆွေးနွေးမှုတွေမှာတော့ကုန်သွယ်ရေးစီးပွားရေးနဲ့စွမ်းအင်အပါအဝင်လုပ်ငန်းမျိုးစုံမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအဆင့်တိုးမြင့်မဲ့ဆုံးဖြတ်ချက်ကိုထပ်လောင်းပြောဆိုခဲ့ကြကြောင်းလည်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်ပါကစ္စတန်နဲ့အီရန်ကြားကုန်သွယ်ရေးလှုပ်ဆောင်ချက်တွေနဲ့နှစ်နိုင်ငံလူမှုကြားဆက်သွယ်မှုတွေမှာချောမောလွယ်ကူစေဖို့အတွက်နှစ်နိုင်ငံဖြတ်သန်းသွားလာနိုင်မဲ့နယ်စပ်ဂိတ်အသစ်နှစ်ခုဖွင့်လှစ်ဖို့လည်းဆုံးဖြတ်ခဲ့ကြတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုသွားခဲ့ပါတယ်။